အခုနှစ်ပိုင်းအတွင်းသတင်းသမားတွေဇက်တိုက်ဆိုသလိုဖမ်းဆီးထောင်ချအရေးယူခံရတဲ့အနေအထားမှာတရားရေးစီရင်မှုကိုမထိခိုက်စေတဲ့သမရရဲ့လုတ်ပိုင်ခွင့်အတွင်းကတရားမျှတမှုရှိအောင်ဆောင်ရွက်ပေးမယ်လို့သမရကကတိပေးပြောဆိုပါတယ်။လက်ရှိသတင်းသမားတွေနဲ့အာဏာပိုင်တွေကြားတင်းမာမှုတွေဖြစ်နေချိန်မီဒီယာကိုယ်စားလှယ်တွေနဲ့တွေ့ဆုံတဲ့အချိန်မှာသမရဘက်ကအပြုသဘောဆောင်တဲ့အချက်တွေကိုလက်ခံဆွေးနွေးခဲ့တယ်လို့မြန်မာစာနယ်ဇင်းကောင်စီယာယီဘက်ကလည်းပြောဆိုပါတယ်။အသေးစိတ်ကိုတော့မဆုမွန်ကပြောပြပေးပါမယ်ရှင်။
ပြုံးပြင်ပြောင်းလဲရေးတွေဖော်ဆောင်နေတဲ့လွတ်လပ်ပွင့်လင်းလာကစမြန်မာနိုင်ငံမှာသတင်းသမားတွေကိုဖိနှိပ်မှုပြင်းထန်လာတာထောင်ဒဏ်နဲ့ရှေချမှတ်မှုတွေနဲ့သတင်းလွတ်လပ်ခွင့်တွေယော့နယ်လာတာတွေအပေါ်စိုးရိမ်မှုတွေဖြစ်လာနေတဲ့အတွက်မီဒီယာလောကအတွင်းကြုံတွေ့နေရတဲ့အခက်အခဲပြဿနာတွေနဲ့ပတ်သက်လို့မြန်မာစာနယ်ဇင်းကောင်စီယာယီကသမရကိုတိုက်ရိုက်တွေ့ဆုံဆွေးနွေးခဲ့ကြတယ်လို့မြန်မာစာနယ်ဇင်းကောင်စီကဦးစော်သက်ထွေးကပြောပါတယ
်မီဒီယာလွတ်လပ်ခွင့်ရတာနှစ်နှစ်လောက်ပဲရှိပါသေးတယ်ဒါကြောင့်မီဒီယာသမားတွေဟာကျွေးဝင်ပြန်ပတ်လို့ဖြစ်ပြီးဒီလိုနဲ့ပြန်ပတ်လို့ဖြစ်ပြီးကြိုးအချက်တွေရှိနေပါတယ်ဒီပုံမှာသုံးနှစ်သားတဲ့ရှိသေးတယ်ဒီမှာဒီအစိုးရသင်္ကေတကြီးရဲ့မီဒီယာကိုပြစ်ဒဏ်ပေးတာရိုင်းမောင်းပုံပေါ်တော့တောင်မလို့ရှင်ပါဘူးဒါကြောင့်ကျွန်တော်တို့ကပြည်내တဲ့ညီငယ်နဲ့ညီနိုင်ပြီးတော့ဒီမျိုးပြည်နိုင်ငံတစ်ခုကိုတွားဖို့အတွက်ကျွန်တော်တို့အနေနဲ့ကြီးရဲဆိုတာကိုအစိုးရကိုပြည်ပေးချင်တာပါပဲ
သတင်းမီဒီယာသမားတွေနဲ့အစိုးရကြားအခြေအတည်အငင်းပွားပွေရာတရားရေးစီရင်မှုတွေမှာထောင်ဒဏ်နှစ်ချီပြစ်ဒဏ်ချမှတ်ခံရတဲ့သတင်းသမားတွေအတွက်နိုင်ငံတော်သမ္မတဘက်ကတရားရေးစီရင်မှုကိုမထိခိုက်စေတဲ့သမ္မတရဲ့လုတ်ပိုင်ခွင့်တွေကဥပဒေကြောင့်အရာမျှတအောင်ဆောင်ရွက်ပေးသွားမယ်အကြောင်းအလေးနဲ့ကတိပေးခဲ့တယ်လို့မြန်မာစာနယ်ဇင်းကောင်စီကဦးစော်သက်ထွေးကပြောပါတယ
်ပြစ်ဒဏ်ချပြီးသားမီဒီယာသမားတွေရဲ့ပြစ်ဒဏ်ပြင်းထန်တဲ့အခါကျတော့သူကတရားစီရင်မှန်တိုင်းကိုသုတ်ခတ်လို့မရဘူးပေါ့အဲ့တော့သူ့အနေနဲ့လုတ်ပိုင်ကိုရတော့အချိန်ကဥပဒေကပေးထားတယ်ပုံမှန်၄၀၀ရာလူငင်းချမ်းသာဝင်ပြပိုင်ဝင်ရှိပါတယ်တဲ့နောက်ဆုံးကျွန်တော်အနေနဲ့အဲ့လိုမျိုးလုပ်ပြလို့ရပါတယ်လို့ပြောတာဟုတ်နောက်တစ်ခုကတော့တရားဆွဲတာတွေစစ်စစ်မင်းများနေရာတွေကတော့သမရရဲ့အမေဟောစာအောက်မှာရှိတော့ဒါတွေကိုတော့သူ့ရဲ့ဝင်းကြီးဌာနတွေသူ့လူတွေကိုအမိန်ပေးပြီးတော့ကြောင်းလဲလို့ရတဲ့အခြေအနေမျိုးရှိပါတယ်
နှစ်ဖက်ဆွေးနွေးမှုတွေအရာပြန်ကြားရေးဝန်ကြီးတစ်ဦးရဲ့ထွန်းနဲ့လည်းသတင်းသမားတွေအကြားဆက်ဆံရေးပုံစံသစ်နဲ့အပြုသဘောဆောင်တဲ့ဆောင်ရွက်ချက်တွေရှိလာနိုင်မယ်လို့လည်းမြန်မာစာနယ်ဇင်းကောင်စီဘက်ကယူဆပါတယ်
။စာနယ်ဇင်းကောင်စီနဲ့ပြန်ကြားရေးဝန်ကြီးအဖြစ်နဲ့ကတော့ဆက်ဆံရေးအစ်စ်ထူထောင်ဖို့ဆွေးနွေးခဲ့တာရှိပါတယ်။ဒါကြောင့်ပြန်ကြားရေးဝန်ကြီးအစ်စ်ကနေပြီးတော့မှကျွန်တော်တို့စာနယ်ဇင်းကောင်စီယာယီပေါ်မှာဘလို့ပုံစံမျိုးနဲ့လက်ခံပြီးတော့ဆိုတာပေါ့ဆက်ဆံမလဲဆိုတော့ကျွန်တော်တို့ကနေနေဆောင်ကြည့်အောင်ပေါ့အခုနေမှတ်ချက်ပေးဖို့တော့တော့ပါသေးတယ်။ဒီနိုင်တွေ့ဆုံမှုရတော့ဟိုအချိန်ကဟိုအပြုသဘောဖက်ကိုတော့တင်းညွန့်နေပါလား။
အစိုးရပိုင်းဆိုင်ရာဝန်ကြီးဌာနတွေကိုသတင်းအချက်အလက်မှန်ရယူနိုင်မှုခက်ခဲနေတဲ့အခြေအနေပေါ်မှာလည်းတာဝန်ရှိရသူတွေဘက်ကသတင်းမီဒီယာတွေကိုအချိန်နဲ့တပြေးညီသတင်းထုတ်ပြန်နိုင်တဲ့အစီအစဉ်တွေဆောင်ရွက်ပေးဖို့ကိစ္စကိုလည်းအဓိကထားတိုက်တွန်းခဲ့ကြပါတယ်
။ကျွန်တော်တို့ကတော့သူတို့အစိုးရဘက်က contact person တွေတွေ့ပြီးဖုန်းနံပါတ်တွေတွေ့ပြီး iPhone တွေကို phone service တွေတွေကအလုံးမဖြစ်ဘူးပေါ့။အဲ့ဒီအတွက်သူကသတင်းတွေရယူတဲ့အခါမှာခက်ခဲဖြစ်တာကိုပြင်းပြင်းထန်ပြောင်းလဲပေးဖို့ကျွန်တော်ဆွေးနွေးတဲ့အခါကျတော့သတင်းဒီလိုတဲ့ mechanism တခုကိုဆွတ်တာရေးသွဲပြီးတော့အကောင့်တွေပေါ်ကိုသမရအမိန့်ပေးခဲ့တာပါ
။နောက်သတင်းမီဒီယာတွေမှာဖော်ပြရေးသားထုတ်လွှင့်နေမှုတွေတဲ့သတင်းချက်လက်ဆိုင်ရာအငင်းပွားမှုတွေပြဿနာတွေဖြစ်လာရင်မြန်မာစာနယ်ဇင်းကောင်စီအနေနဲ့ဂျားဝင်စစ်ဆက်ဖြေရှင်းပေးနိုင်မှုသမရကိုတောင်းဆိုခဲ့ကြပါတယ်
။ဒီကတော့ပြဿနာတခုဖြစ်တိုင်းတရားရုံးမှာတရားဆွဲပြီးတော့မီဒီယာသမားတွေကိုအပြစ်ပေးရတဲ့ဆိုင်ဝါနိုင်ငံစာနယ်ဇင်းကောင်စီကိုအရင်ပြစ်ပေးကြောင်းကြားပြီးမှကျွန်တော်ဖြစ်တဲ့စာနယ်ဇင်းကောင်စီဘက်ကလည်းကျင်းဝင်းနဲ့ပတ်သက်ပြီးတော့အားနဲ့ချွေးချက်တွေရှိရင်အဲ့ဒီမီဒီယာကိုခေါ်ယူပြီးတော့စစ်စစ်ညှိနှိုင်းပြီးတော့နောက်တာတို့ဖို့အတွက်ကျွန်တော်တို့ကတောင်းရရမယ့်အခြေအနေမျိုးကျွန်တော်တို့ပြောပြတာပါအစိုးရကအစိုးရကလည်းဒီအခြေအနေမျိုးလက်ခံမယ်သဘောရှိပါ
သတင်းသမားတွေရဲ့အခွင့်အရေးဥပဒေအရအကာအကွယ်ပေးနိုင်မှုအတွက်အဓိကလိုအပ်နေတဲ့ပြဋ္ဌာန်းထားပြီးသတင်းမီဒီယာဥပဒေအသက်ဝင်လာနိုင်ရေးကိုလည်းမြန်မာနိုင်ငံစာနယ်ဇင်းကောင်စီယာယီကသမရအတီးပြုတ်ချက်အမြန်ရယူနိုင်မှုဆွေးနွေးခဲ့ကြတယ်လို့ဆိုပါတယ်
။စာနယ်ဇင်းမီဒီယာဥပဒေအသက်ဝင်ဖို့ပဲရှိတော့တယ်ကျွန်တော်တို့နီးဥပဒေပြီးပြီအဲ့တော့အခုကျွန်တော်တို့ရဲ့နီးဥပဒေကရှင်းနေကြုံရုံရောက်နေပြီးတော့ကျွန်တော်တို့အားလာကိုရှင်းနေကြုံရုံကနေပြီးတော့သမရရှိကိုမြန်မြန်ပြန်လာပြီးအသက်ဝင်အောင်လုပ်ဆောင်ပေးဖို့အားလာကိုဆွေးနွေးခဲ့တာရှိပါတယ်။
မြန်မာနိုင်ငံစာနယ်ဇင်းကောင်စီယာယီရဲ့ကိုယ်စားလှယ်တွေနဲ့သမရတွေ့ဆုံပွဲမှာပြန်ကြားရေးဝန်ကြီးတဦးရဲ့ထွက်လဲပါဝင်ပြီးတော့နှစ်ဖက်ရရှိလာတဲ့သဘောတူညီချက်တွေဆွေးနွေးချက်တွေနဲ့ပတ်သက်လို့မြန်မာနိုင်ငံစာနယ်ဇင်းကောင်စီယာယီကဩဂတ်လ၁ရက်နေ့နေဆွဲနဲ့သတင်းထုတ်ပြန်လိုက်ပါတယ်ရှင်